KP နဲ့အတွင်းကမြဝတီကျုံတိုးကော့ကရိတ်မြို့နယ်တွေမှာပြီးခဲ့တဲ့မတ်လ25ကစလို့စစ်ကောင်စီတပ်တွေနဲ့ကရင်မျိုးသားလူမျိုးရေးတပ်တွေကြားတိုက်ပွဲဖြစ်တဲ့ပြည်ထောင်နောက်ပိတ်ထားရတဲ့ကော့ကရိတ်မြဝတီအရှလန်ကိုဒီနေ့ပြန်ဖွင့်ခဲ့ပါတယ်။ဒါပေမဲ့ဒီနေ့မှလည်းတိုက်ပွဲတွေပြန်ဖြစ်တဲ့အတွက်လမ်းကိုယာယီပြန်ပိတ်လိုက်ရတာလည်းရှိနေပါတယ်။တက်ခိုက်ခင်ရတဲ့မြဝတီကုံတွေစုံကတော့ကုံစီစစ်စစ်မှုတွေရနာထားစေဖြစ်ပါတယ်ဒီအကြောင်းဖီယိုသတင်းတော်မှအေးမှပြပြပေးပါအောင်ခင်ဗျာ
ခန်းမြတ်မာနယ်ဆက်ကရင်ပြည်နယ်မြဝတီကော့ကရိတ်ကျုံတိုးမြို့နယ်တွေမှာပြီးခဲ့တဲ့မတ်လ25ရက်နေ့ကစပြီးစစ်ကောင်စီတပ်တွေနဲ့ကရင်အမျိုးသားလွတ်မြောက်ရေးတပ်ပူးပေါင်းတပ်ဖွဲ့တွေကြားတိုက်ပွဲတွေဖြစ်ခဲ့ပြီးမြဝတီမြို့ကနယ်ဆက်ကုံတွေစုံနေရာလဲတိုက်ခိုက်ခံခဲ့ရပါတယ်တိုက်ပွဲတွေကြောင့်ပိတ်ထားရတဲ့ကော့ကရိတ်အဝင်ထွက်လမ်းတွေကတော့ဒီကနေ့မှပြန်ဖွင့်ခဲ့ပြီးကားတွေပြန်ပြီးသွားလာနေကြတယ်ဆိုပြီးကုန်သည်တဦးက VOA ကိုပြောပြပါတယ်
။ဟာဖွင့်တယ်ဖွင့်တော့တက်လာတယ်ကတည်းကတာမတိုက်ပွဲတော့ဖြစ်နေတယ်။ဖြစ်တယ်ကုတ္တရမိနောင်ကဖြစ်နေတယ်။အဲတက်တယ်ကတည်းကပိတ်တော့
။ကားတွေသွားလာပြီးနေ့လယ်ပိုင်း2နာရီ3နာရီလောက်မှတော့တိုက်ပွဲပြန်ဖြစ်လို့ကားတွေလည်းပြန်ပိတ်မိနေပါတယ်။ဒါကြောင့်လဲကော့ကရိတ်မြောက်ဒီအာရှလမ်းမှာကားတွေရန်နာထားရပါတယ်။မနေ့ညနေတုန်းကလည်းပိတ်မိနေတဲ့ကားတချို့ကိုတွာလာခွင့်ပြုခဲ့တယ်လို့လည်းဆိုပါရယ်တိုက်ပွဲဖြစ်တုန်းတက်ခိုက်ခံခဲ့ရတဲ့မြောက်ရီနယ်ဆက်ကုံသွေးရေးဆောင်ကတော့အခုတပတ်နီးပါးကြာတဲ့အထိပုံမှန်လုပ်ငန်းတွေမလဲပတ်နိုင်သေးပဲထိုင်းနိုင်ငံကလာတဲ့ကုန်စည်စီးဆင်းမှုတွေလည်းရပ်ဆိုင်းထားရတယ်လို့လည်းဆိုပါရယ
်အာမင်းဆိုရတယ်လေတော့ဆက်တော့ရတဲ့အကြီးဟိုရတဲ့ကုန်ဟိုဟာတရားဝင်သွားတဲ့ဒီစားရင်းသွားတဲ့ဟာရခဏပိုက်ရတာပေါ့တော့သူကအဲ့ဒီဟိုလည်းကစံရုံးကစားရစားတမ်းတွေကိုပဲမီးဆို့သွားတာအဲ့အဆောက်အဦတွေပဲမီးဆို့သွားတာ
ခိုင်းတဲ့မြန်မာကတင်ပို့တဲ့ကုန်တွေကိုမြောက်ပြည်ကုန်သွယ်ရေးဆောင်မှလက်မှတ်လုပ်ပြီးမှသွားလာရတာဖြစ်လို့အခုဆိုရင်ကုန်သွယ်ရေးဆောင်တိုက်ခိုက်ခံရမှုအတွင်းမှာအိတ်စရေးနေရာတွေပျက်စီးသွားတာအပါအဝင်စားရွက်စားတမ်းတွေထားတဲ့ရုံးတွေမီးရှို့ဖျက်ဆီးခံလိုက်ရတဲ့အတွက်ကုန်စည်စီးဆင်းတဲ့လုပ်ငန်းတွေရပ်နားထားရပါတယ်အခုဆိုရင်ထိုင်းကကုန်တွေလည်းရပ်နားထားရတယ်လို့ဆိုပါတယ်ဒီကနေ့အာရှလန်ပြန်ဖွင့်ချိန်မှာတော့အရင်နေ့ကတင်ပြီးသားကုန်တချို့နဲ့ခရီးသည်တင်ကားတွေသာသွားလာနိုင်ကြတာဖြစ်ပါတယ်ကုန်သွယ်ရေးဆောင်ကတော့နေ့စဉ်ကုန်ဝင်ကုန်ထွက်တွေရပ်ဆိုင်းထားရပါတယ်တိုက်ပွဲဖြစ်နေတဲ့အတွက်ကားတန်းတွေနဲ့လမ်းမှာပိတ်မိနေတာလည်းရှိနေတယ်ဆိုပြီးကုန်သည်တချို့ကပြောဆိုကြပါတယ်